သာသနာတော်သက်ကြရ2560ခုနှစ်ကောဇာသက်ကြရ1388ခုနှစ်ကဆုံလပြည့်ကျော်2ရက်ခရစ်နှစ်2016ခုမေလ23ရက်တနင်္လာနေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဟမ်မွန်ဘေးမြို့ဓမ္မန္တဝိဟာရကျောင်းတိုင်ရွှေမင်းဝန်ဆရာတော်ဤခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားအလှပေးလူမှာကတော့ခင်ဆင်းရဲကင်းစင်တတိပဌံကျင့်စဉ်တရားတော်စီရဲ့ကင်းစင်တတိပဌံကျင့်စဉ်တရားတော်ဘာတရားတော်လဲအာလုံးဒီတတိပဌံတရားကိုကျင့်ကြံပွားများအားထုတ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းစိတ်စင်ရဲလုံးဝကင်းစင်ရမယ်ကိုယ်စင်ရဲလည်းပဲလုံးဝကင်းစင်စေရမယ်အပေဆင်းရဲတွေလည်းပဲကင်းစင်စေရမယ်။တန်ត្រာဆင်းရဲတွေလည်းပဲအလုံးကင်းစင်စေရမယ်။ဒီဆင်းရဲကင်းစင်လို့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဒီတတိပဌံကျင့်စဉ်ကိုပဲကျင့်ရမယ်။အဲ့ဒီတတိပဌံကျင့်စဉ်ကိုကျင့်ကြံပွားများအားထုတ်သွားလို့ဆင်းရဲကင်းစင်တော်မူကြတဲ့အရိယာပုဂ္ဂိုလ်ကြီးမြောင်များစွာပို့ထုံရည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလည်းပဲတတ္တဝါ၏ဆင်းရဲကင်းစင်စေဖို့အတွက်ဒီတတိပဋ္ဌာနသုတ်တံဒေသနာတော်ကြီးကိုကုရုတိုင်ကမ္မတတ္တမဏီကုံးရွာကြီးမှမြတ်စွာဘုရားဟောကြားတော်မူခဲ့ပါတယ်အဲ့ဒီဟောကြားရခြင်းအကြောင်းကလည်းပဲဒီကုရုတိုင်ကမ္မသဒ္ဓမဏီကုံးရွာကြီးကုရုတိုင်ကြီးမှာမူလီဝတ္တကလည်းပဲအမြဲတမ်းမှန်ကန်တော့ယာတိဥရုကလည်းကောင်းမွန်ဆံရည်စပါးလည်းပေါ်များအလုံးနေထိုင်ကြတဲ့ပုဂ္ဂိုလ်တွေကလည်းကိုယ်စိတ်ကြည်လင်ကြတော့အဲ့ဒီနေရာမှာမြတ်စွာဘုရားစပြီးတော့ဒီတိဋ္ဌာနသုတ်တန်ကြီးဟောကြားပေးလိုက်လို့ရှိရင်ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ကြပြီးတော့ဆင်းရဲကင်းစင်ကြလိမ့်မယ်လို့ဘုရားရှင်ကိုရောမြတ်ကြီးကသိတော်မူတဲ့အတွက်ကုရုတိုင်ကမ္မသဒ္ဓမဏီကုံးရွာကြီးမှာစပြီးတော့ဟောခဲ့တယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရားဒီအပမာဒဆိုတဲ့သတိပဋ္ဌာန်ကျင့်စဉ်တရားတွေကိုခါအားခါအားလျောစွာခါအားလျောစွာဒီသတိပဋ္ဌာန်သုတ်တန်ကြီးကိုဟောကြားတော်မူပါလေ။အဲလိုဘုရားရှင်သက်တော်တင်ရှားရှိစဉ်မှာမြတ်စွာဘုရားရှင်နှင့်တကွရှင်သာရိပုတ္တရာရှင်မောဂလန်စရိအာလုံဧကတဝကမဟာတဝကမထေရမြတ်တရားလေးပဲဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းပဲအာလုံသတ္တဝါတွေဆင်းရဲကင်းစင်စေဖို့အတွက်လှည့်လေပြီးတော့ဓမ္မဒေသစာကြီးခရီးကြွချီပြီးတော့ဟောကြားတော်မူကြတယ်။ဘုရားရှင်နှင့်တကွဒီဧကတဝကမဟာတဝကမထေရမြတ်ကြီးများခန္ဓာပရိနိဗ္ဗာန်ဝန်ဆောင်တော်မူပြီးတဲ့နောက်ပိုင်းကြတော့ရှင်မဂန္ဓဗ္ဗရှင်အနန္ဒာရှင်ဥပါလိစတဲ့မထေရမြတ်များကမြတ်စွာဘုရားဟောကြားထားတဲ့ဒီစင်ရဲ့ကင်းစင်တတိပဋ္ဌာန်ကျင့်စဉ်တရားတွေကိုဆက်လက်ပြီးတော့ဟောကြားတော်မူကြတယ်။ဟောကြားတဲ့အတိုင်းကျင့်ကြံပွားများအထောက်ကြတဲ့ပုဂ္ဂိုလ်ဤအလုံးဟာစိတ်စင်ရဲ့ကင်းစင်စိတ်ကိုစင်ရဲ့ကင်းစင်အပေစင်ရဲ့ဒီမှာလည်းပဲကင်းစင်ပြီးတော့ပါရမီတုရှိတဲ့ပုဂ္ဂိုလ်များဆိုရင်လည်းပဲခန္ဓာစင်ရဲ့တန်ត្រာစင်ရဲ့ဤပါအလုံးကင်းစင်တော်မူကြတယ်။အဲ့ဒီကနေပြီးတော့ ဒီမြစ္စည်းမဒေသမှာရှင်မကတ္တဗ္ဗရှင်အနန္ဒာရှင်ဥပါလိစတဲ့မထေရများကနေပြီးတော့မြတ်စွာဘုရားရှင်ရဲ့ပိဋကတ်တော်များနဲ့အပ္ပမာဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေဟောကြားလာလိုက်တဲ့နောက်ဆုံးရှင်မမောဂလိဗုဒ္ဓတေတ္တဒီဆင်းရဲကင်းစင်သွားကြတဲ့ပုဂ္ဂိုလ်ကြီးမြောက်များစွာတွေမှာထင်ရှားတဲ့ပုဂ္ဂိုလ်ရှင်မမောဂလိဗုဒ္ဓတေတ္တမထေရဒီရှင်မမောဂလိဗုဒ္ဓတေတ္တမထေရများအနာဂတန္တဉာဏ်တော်နဲ့ကြည့်တဲ့အခါအဲ့ဒီမြစ္စည်းမဒေတာကြီးသာသနာတော်ကြီးကွယ်တော်မယ်ဆိုတော့ကြိုတင်ပြီးသိအဲ့ဒီလိုသာသနာတော်ကွယ်တော်မယ်ဆိုတာသိတဲ့အခါကျတော့ကိုယ်တိုင်ကိုယ်ဌာနသာသနာပြုစေလွတ်တော်မူတယ်တိရိဓမ္မတော်ကမင်းကြီးနဲ့ညီနိုင်ပြီတော့အဲ့ဒီကနေကိုယ်တိုင်ကိုယ်ဌာနသာသနာပြုစေလွတ်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသူ့ဝန်နာပုံပြီးတထုံပြီးကိုရှင်သောဏာနဲ့ရှင်ဥဒရာဆိုတဲ့ယဟန္တာမထေရမြတ်ကြွယုတ်တော်မူလာကြပြီးတော့မြတ်စွာဘုရားဟောကြားတော်မူထားတဲ့ပိဋကတ်တော်များနဲ့အပ္ပမာဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေဟောကြားတော်မူခဲ့တယ်။အဲဒီလိုဟောကြားတဲ့တိုင်ကျင့်ကြံပွားများအားထုတ်လို့ပေါင်းမြောက်တော်မူတဲ့ယဟန်ရှင်လူမြောင်များစွာအဲဒီထင်ရှားကြွကြားတော်မူတဲ့မထေရများမြောင်များစွာတွေကအနောမတ္တိဆိုရဲမထေပေါ့အနောမတ္တိဆိုတာဘုန်းကြီးတို့ရှင်အရဟံကိုပြောတာဒီအနောမတ္တိမထေကဒီပိဋကတ်တော်များနဲ့အပ္ပမာဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တရားကိုပကံပြီကိုသေဆောင်သွားတယ်အဲ့ဒီပကံပြီကိုသေဆောင်သွားပြီတော့ပကံပြီမှာဘုရားသာသနာတော်ထွန်းလင်းပြီးတော့လောင်းအနောထမင်းနဲ့သာသနာတော်ကြီးကိုတန့်စင်စီပြီးတော့တွေ့ပြီးတော့သာသနာပြုဒီအပ္ပမာဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တွေကိုဟောကြားလို့ကျင့်ကြံပွားများအားထုတ်လို့ဒီပကံနေပြည်တော်ကြီးမှလည်းပဲသာသနာတော်ကြီးထွန်းလင်းတောက်ပတရားသိဉာဏ်ဓုတွေပြည့်စုံကြတဲ့ပုဂ္ဂိုလ်တွေမြောင်များစွာတွေကထင်ရှားကျော်စောတော်မူတဲ့မထေရမြတ်တည်းပေါ်ထွန်းလာခဲ့တယ်။အဲ့ဒီပကံပြေကနေပြီးတော့ဒီအပ္ပမာဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်ဟာဘယ်ကူကူးသွားလဲဆိုတော့ပကံကြီးဆိုတဲ့ဒေတာကိုကူးသွားတယ်။ဒါဘုန်းကြီးတို့ပကံကြီးဆိုတာရေတကြိုးတို့မြင်းချမ်းတို့အဲ့ဒီဘက်နေဘက်မှာပေါ့။အဲ့ဒီဘက်မှာသာသနာတော်ဟာအဲ့ဒီဘက်ကူတခါလေးသာသနာတော်ပြန့်နှံ့သွားတယ်အဲဒီလိုသာသနာတော်ဟာအဲ့ဒီပခန်းကြီးဘက်ကိုသာသနာတော်ပြန့်နှံ့ပြီးတော့ဒီပိဋကတ်တော်များနှင့်အပ္ပမာဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းဟောကြားလို့ပေါင်းမြောက်လို့အဲ့ဒီကနေပြီးတော့ဘယ်ကိုသာသနာတော်ဆက်ပြီးပြန့်သွားလဲဆိုတော့ဒီပေရင်သာသနာသာသနာတော်ဟာတဖြည်းဖြည်းတဖြည်းဖြည်းနဲ့အထက်အညာကိုဆန်သွားတဲ့သာသနာအဲ့ဒီမှာဒီပေရင်သာသနာထွန်းကားပြီးတော့အဲ့ဒီသာသနာတော်ကြီးကိုဒီပေရင်ဆရာတော်ကြီးများဖြစ်ကြတယ်ပထမနမောဆရာတော်ဒုတိယနမောဆရာတော်ဆိုထင်ရှားခဲ့တယ်အဲ့ဒီထင်ရှားတော်မူတဲ့ဒီမထေရမြတ်ကြီးများနေပြီးတော့ဒီပိဋကတ်တော်များနဲ့အပ္ပမဒဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်တရားတွေကိုဟောပြောပြီးတော့ညွှန်ကြားပြသလို့တရားတွေပြည့်စုံပြီးတော့ခန္ဓာဆင်းရဲတန်ត្រာဆင်းရဲကလွတ်မြောက်ကြတဲ့ပုဂ္ဂိုလ်တွေမြောက်များစွာအဲ့ဒီတွေကနေပြီးတော့တခါဒီဒီပဲရင်သာသနာကနေပြီးတော့ရွှေဘူသာသနာအဲ့ဒီမှာရွှေဘူပဲကူတခါလေသာသနာတော့ဆက်ပြီးတော့ပြန့်နှံ့သွားတယ်အဲ့ဒီပထမနမောဒုတိယနမောဆရာတော်များကြီးထံမှာပရိယတ်တိဇာပေရီသင်ကြားပြီးတော့ပရိပတ်တိဆိုတဲ့အဲ့ဒီအပ္ပမာဒတတိပဋ္ဌာန်ကျင့်စဉ်လေးကျင့်ကြံပွားများအထုတော်မူခဲ့ကြတဲ့မြောင်များစွာသောမထေရများတွေကထင်ရှားကျော်စောတော်မူတဲ့မထေရများကတော့သီလုံးဆရာတော်နဲ့ကင်းတော်ရဆရာတော်ဒီနှစ်ပါးပေါ်ထွန်းလာခဲ့ပြန်တယ် ဒီလုံးဆရာတော်ဆိုတော့ဒီကနေ့ချိန်ထိအောင်ဘုန်းကြီးတို့သာသနာမှာအင်မတန်ကုန်သတင်းထင်ရှားတဲ့ဆရာတော်ကြီးပါပရိယတ်တိဘက်ကလည်းအင်မတန်မှကြော်ကြားတော်မူတယ်ပฏิပတ်တိဘက်ကလည်းကြော်ကြားတော်မူတယ်မထင်မြတ်ကြီးဖြစ်ပါဒီမထင်မြတ်ကြီးဟာပထမပရိယတ်တိကိုပဲအာတန်ပြီးတော့စာပေပို့ချသင်ကြားပေးနေပါတယ်အတူတူဓမ္မသဟာယဖြစ်တဲ့ကင်တော်ရဆရာတော်စာသင်မောစာသင်ပဲဖြစ်တဲ့ပုဂ္ဂိုလ်နှစ်ပါးအဲ့ဒီနှစ်ပန်းတပန်းကပฏิပတ်တိဆိုတဲ့ကျင့်စဉ်အဲ့ဒီပဲကျင့်စဉ်ကိုပဲကျင့်ပြီးတော့တွန်းရဆောက်တည်ပြီးတော့ဒီအပ္ပမနာသတိပဋ္ဌာန်ကျင့်စဉ်တရားတွေကိုအချိန်နဲ့တပြေးညီကျင့်ပွန်းအားထုတ်ပြီးတော့နေပါလေ။ဟိုပရိယတ်တိဇာပေတွေကိုသင်ကြားပို့ချပေးနေတဲ့တီလုံးဆရာတော်ကြီးကလည်းပဲဇာပေပရိယတ်တိတွေပို့ချသင်ကြားလို့အဲ့ဒီမှာဇာသင်သားတန်ဃာတွေဟာမြောင်များစွာအဲ့တော့အခန်းအလေးဟောစွာဒီဓမ္မသဟာယဖြစ်တဲ့မထေရနှစ်ပါးတဏ္ဍတစ်ခေါက်လောက်ဖြစ်စီနှစ်လတစ်ခေါက်လောက်ဖြစ်စီတစ်ပါးစီတစ်ပါးကြွလို့ဇာပေနဲ့ပတ်သက်လို့ဆွေးနွေးကြတယ်တရားနဲ့ပတ်သက်လို့ဆွေးနွေးကြတယ်အဲ့လိုဇာပေနဲ့ပတ်သက်တရားနဲ့ပတ်သက်ပြီးတော့ဆွေးနွေးဆွေးနွေးပြီးလို့ပြန်ပြီးဆိုရင်ဒီကင်းတော်ရဆရာတော်အခေမှာကုတိလုံးကြီးအများအတွေ့ကြီးတဲ့အချိန်လေးပေးမနေနဲ့ကိုယ့်အတွက်လည်းကိုယ့်အချိန်ပေးဦးအဲဒီမှာတတိပေးကိုယ့်အတွက်လည်းကိုယ့်အချိန်ပေးပြီးအလုပ်လုပ်အောင်တတိပေးဒီလုံးဆရာတော်ကြီးဟာရှင်ပြန်တပည့်တော်ဇာတင်သားတန်ဃာတွေမြောင်များစွာရှိနေတော့ဒီတန်ဃာတွေကိုပဲစပေးပို့ချနေရလို့အချိန်မရဘူးဗျာအဲဒီလိုနဲ့ပဲရှောင်လိုက်ပြန်ကျုံတိုင်းကျုံတိုင်းကင်းတော်ရဆရာတော်ဥက္ကိမကတီလုံးဆရာတော်ကိုအမြဲတမ်းသတိပေးတယ်။နောက်ဆုံးတနေ့မှတော့ကင်းတော်ရဆရာတော်ကြီးရောက်လာပြီးတော့ဒီလိုပဲဇာပေများဆွေးနွေးလို့တရားများဆွေးနွေးကြလို့အဲ့လိုဆွေးနွေးပြီးတဲ့အခါကလည်းကြတော့ပြန်ကနေမှကင်းတော်ရဆရာတော်ကြီးကတီလုံးဆရာတော်ကြီးကိုသတိပေးတယ်။ကိုတီလုံးကြီးနေ့မှဇာပေတွေပို့ချနေရရင်ညအချိန်လေးမှာရောမအားဘူးလားအဲ့ဒီညအချိန်လေးမှာကိုယ်တွယ်လေးကိုလုပ်ဖို့အချိန်လေးမရတော့ဘူးလားမေးပါလေရှင်ဗျာနေ့မှာနေ့ဆောင်ဝါးတွေပူဇော်ပေးရတယ်လို့ညမှာညဆောင်ဝါးတွေပူဇော်ပေးနေရတယ်ဗျာအချိန်မရဘူးဒီလိုဆိုရင်ကိုတိလုံးကြီးတေဖို့တောင်မှာအချိန်ရှိသေးရဲ့လားဟုတ်အမေးကိုယ်ဒီလုံးမှာတေဖို့တောင်ချင်းရှိသေးရလားဒီလောက်တော့မအားနိုင်လို့ရှိရင်ကိုကလည်းပဲသူ့အကြောင်းပြခြင်းနဲ့သူရှောင်းတယ်ဒါနဲ့ကင်းတော်ရဆရာတော်ကြီးသူ့အကြောင်းသူပြန်မယ်ပြန်တဲ့အခါမှာကျောင်းဘဝထီအောင်လိုက်ပို့ပေးတယ်အဲ့ဒီလိုကျောင်းဘဝထီအောင်လိုက်ပြီးတော့ပို့ပေးတဲ့အခါပြန်ကန်နီးကြတော့တခါထပ်ပြီးတတိပေးတယ်ကိုကလည်းပဲအကြောင်းပြချက်ကလေးနဲ့ရှောင်းတယ်အဲ့ဒီချိန်မှာပဲကဲကုတိလုံးကြီးနေရစ်ပေဦးတော့သူများတော့သွားတော့မယ်ဆိုပြီးတော့အဲ့ဒီမှာနှုတ်ဆက်ပြီးတော့သင်္ကန်းလေးခါတွက်လိုက်တယ်လို့ဆိုပါတယ်အဲ့ဒီမှာသင်္ကန်းလေးပြုပြင်လိုက်တဲ့သဘောပါအဲ့ဒီလိုပြုပြင်လိုက်တဲ့အချိန်မှာပဲချက်ချင်းကောင်းငင်ကိုကြွသွားတယ်တက်သွားတယ်ဒါတီလုံးဆရာတော်ရဲ့အနီးကကပ်ပြီးတော့တခါလဲကောင်းငင်ကိုတက်သွားတယ်အဲ့ဒီမှာတီလုံးဆရာတော်ကတအံတောဖြစ်ပြီးတော့တခါလဲပါးစပ်ဟောင်းသားနဲ့ဖြစ်အဲ့ဒီကောင်းငင်ကနေကြွသွားတယ်အဲ့ဒီကင်းတော်ရဆရာတော်ကိုမျက်စိတဆုံးကြည့်နေနောက်ဆုံးမျက်စိတဆုံးနေမဟုတ်ဘူးမျက်စိတွေကပျောက်သွားသည်ထိအောင်တောင်ခွာလို့မရအောင်ဖြစ်အဲ့ဒီအချိန်မှာတီလုံးဆရာတော်ကြီးတတိယပြီးတော့ဩတီလုံး ਨੇ မင်းကိုယ်ကိုခံနေရတယ်ဆိုပြီးကိုအထင်ကြီးနေလိုက်တာမင်းဟာကင်းတော်ရဆရာတော်ရဲ့ခြေပြားတောင်မမှီတော့ပါလားဘာကူမမှီတာလဲကင်းတော်ရဆရာတော်ရဲ့ခြေပြားတောင်မမှီတော့ပါလားမင်းဟာမင်းကိုယ်ဝေခံပုဂ္ဂိုလ်ဆိုပြီးတော့ဟိုမှာကင်းတော်ရဆရာတော်ကကောင်းငင်ကနေကြွားသွားပြီအဲ့ဒီအချိန်ကစပြီးတော့သူဟာတီလုံးဆရာတော်ကြီးဟာကင်းတော်ရဆရာတော်ကိုတခါလဲမျောနေတော့တာခါတိုင်းဆိုရင် တဏ္ဍမတစ်ချိန်နှစ်နှစ်မတစ်ချိန်ကြွလာရဲဆရာတော်မမြုံမိပါဘူးအခုမနေ့ကပဲပြန်သွားတယ်ဒီကနေ့မျောနေကင်တော့ရဆရာတော်အလာကိုမျောနေအဲ့ဒီမျောနေတဲ့အချိန်မှာပဲကင်တော့ရဆရာတော်ကြီးရဲ့ကပ္ပိယကြီးရောက်လာအဲ့ဒီကပ္ပိယတကကြီးရောက်တယ်ဆိုရင်မဲဆရာတော်ဒီလုံးဆရာတော်ကြီးအပြင်မနေ့ကင်တော့ရဆရာတော်ကြီးရောမေးတယ်ကင်တော့ရဆရာဓမ္မဗျာဒီအကြောင်းလျှောက်ဖို့ပါပဲမနေ့ညကပဲကင်တော့ရဆရာတော်ကြီးခန္ဓာဝန်ချသွားပါပြီဗျာဆိုတော့မှအဲ့ဒီမှာတခါနဲ့ထိတ်လန့်မှုတွေဖြစ်သွားတယ်ဩငါကိုနောက်ဆုံးလာပြီးတော့တတိပေးသွားတာပါလားဆိုပြီးတော့အဲ့ဒီမှာပြုပြင်ဆရာရှိတာလေးတွေပြုပြင်ပြီးတော့ကင်တော့ရဆရာတော်ရဲ့ဇာပနာပွဲကပ္ပိယကြီးနဲ့အတူတူလိုက်သွားပြီးတော့ကင်တော့ရဆရာတော်ကိုတင်ကြိုးအဲ့ဒီလိုတင်းကြိုပြီးတဲ့အချိန်မှာလေခရိုင်းလိုချက်ချင်းတီးလုံးကိုမပြန်။ကင်းတော့ရမှာပဲကင်းတော့ရဆရာတော်ကြီးရဲ့နိနာနေတရားအတိုင်းဆက်ပြီးအားထုတ်။အဲ့ဒီကနေအားထုတ်ပြီးတော့ဒီခါနဲ့စာပေပရိယတ်ဒီပို့ချဖို့ကလည်းရှိသေးတာဆိုတော့တီးလုံးပြန်ကြွလာနေ့မှာစာပေဒီပို့ချတယ်။ညမှာတော့ရဆောက်တည်ပြီးတရားအားထုတ်တယ်။ဟိုတုန်းကကင်းတော့ရဆရာတော်ကြီးတိုက်တွန်းတော့ကညမှလည်းပဲညဝါရီရှိသေးတယ်မအားဘူးအဲ့ဒီမှာတည်ဖို့တောင်မှအချင်းရှိသေးလားလို့ကင်းတော့ရဆရာတော်ကြီးမေးခဲ့တယ်အခုကြည့်ကိုဟါကိုအချင်းပေးတယ်ကိုဟါကိုအချင်းပေးရင်ဘယ်လိုဆိုရင်ရတယ်အချင်းပေးဖို့ပဲအဲ့ဒီမှာနေ့ကိုစပီပူချရတယ်ညပိုင်းမှာတော့ရဆောက်တည်တယ်ဒီလုံးမှာဆရာတော်ကြီးစောက်တည်ခဲ့တဲ့တော့ရှိတယ်အခုချိန်တည်းအောင်ရှိတော့မယ်အဲ့ဒီကနေပြီးတော့တခါနဲ့ဇာဝါရီပြစ်ပြီးတော့တခါကင်းတော်ရကိုပြန်ကြွအဲ့ဒီကနေတဆင့်ခက်တင်တော်ရဆိုတာဒီနေ့တည်းအောင်ရှိပါတယ်အထင်ရှားကြီးရှိပါတယ်ခက်တင်တော်ရဒီဆရာတော်ကြီးတရားတွေပေါင်းမြောက်သွားတဲ့နေရာလေးအဲ့ဒီမှာခက်တင်တော်ရမှာဆက်ပြီးတော့တရားတွေကြိုးစားအားထုတ်အဲ့ဒီအချိန်မှာပဲရှင်မကားဆိုတဲ့မြို့မှာတိမ်တမုတ်ပွဲကြီးကြုံတွေ့တယ်အဲ့ဒီလိုဒိန်သမုတ်ပွဲကြီးမှာမန္တလေးနေပြည်တော်မှာရှိတဲ့ဘွဲ့တစိတ်တော်ရဘွဲ့တစိတ်တော်မရလေးပြင်လေးရမှာရှိတဲ့ဆရာတော်ကြီးတွေကြွဒိန်သမုတ်ပွဲဆိုရင်ဆရာတော်ကြီးတွေကအကုန်လုံးချိန်ပေးပြီးကြွကြတဲ့သာသနာကိစ္စဖြစ်လို့အဲ့ဒီမှာကြွတဲ့အခါကဏ္ဍကြတော့အားလုံးလေးပြင်လေးရဆရာတော်များကတီးလုံးဆရာတော်ကြီးကိုတရားဟောဖို့လျှောက်ထားကြတယ်အဲ့ဒီလိုတရားဟောဖို့လျှောက်ထားတဲ့အခါကျတော့အဲ့ဒီမှာဒီလုံးဆရာတော်ကြီးကတို့များကိုယ်တိုင်သဘောကျကြင်ကြံအားထုတ်လို့တွေ့သည့်တရားကိုတို့များဟောမယ်။စာရေကတရားလားကိုတွေ့တရားလားကိုတွေ့တရားကိုဟောမယ်။ကိုယ်တိုင်ကြင်ထားလို့တွေ့လာတဲ့ကိုတွေ့တရားကိုဟောမယ်ဆရာတော်ဘုရားကြီးအဲ့ဒီမှာဟောလိုက်တဲ့အခါဒီကနေ့ဘုန်းကြီးတို့ယောဂီများအာထုတ်နေတဲ့တတိပဋ္ဌာန်ကျင့်စဉ်တွေကိုဆရာတော်ဘုရားကြီးကသူကိုယ်တိုင်ကာယ ानु ပသနာတတိပဋ္ဌာန်ဝေဒနာ ानु ပသနာတတိပဋ္ဌာန်စိတ်ဓာတ် ानु ပသနာတတိပဋ္ဌာန်ဓမ္မ ानु ပသနာတတိပဋ္ဌာန်ဆိုတဲ့ဒီတတိပဋ္ဌာန်တရားတွေကျင့်စဉ်တွေကိုရှုမှတ်ပုံကစပြီးတော့သူအားလုံးဟောကြားပေးတယ်အဲ့ဒီလိုရှုမှတ်ပွားများအာထုတ်လို့ရှုမှတ်မှုတတိအားကြီးကောင်းလာတဲ့ကံမှာတမာရီအားကြီးတုတ်တက်လာဘူးတမာရီအားကြီးတုတ်တက်လာတဲ့ကံမှာနိဝရဏတရားကြီးကင်းစင်သွားဘူးနိဝရဏတရားကြီးကင်းစင်သွားတဲ့အတွက်ကြောင့်မို့တရားရဲ့သဘာဝသဘောလေးတွေကိုကိုယ်တိုင်တွေ့သိသွားပုံတွေကိုဆရာတော်ဘုရားကြီးကတရားတွေ့ပုံတွေဉာဏ်ဖြစ်ပုံတွေဟောသွားတယ်အဲ့ဒီကနေပြီးတော့ဉာဏ်စင်နေဖြစ်ပုံတွေဟောပြီးတော့ဒီဉာဏ်နေဝိပဿနာဉာဏ်နေအားပြည့်တဲ့အခါကြတော့မှအရိယာမဉ္ဇဉ်ပူဉ္ဇဉ်အရိယာမဉ္ဇဉ်ဆက်ရောက်ပြီးတော့ဟောသောတပန်ဖြစ်သွားဘူးအဲ့ဒီသောတပတ္တိမဲ့ဆိုင်ပြီးတဲ့အခါမှာဖူဝင်စားပုံကစာပြီးတော့ဆရာတော်ဘုရားကြီးဟောပြတယ်အဲ့ဒီကနေပြီးတော့တပန်ပြန်ပြီးတော့ရှုမှတ်ပြန်တယ်ဥရိယဘယဉ္ဇဉ်ဘုန်းကြီးတို့ဒီမှာတမက်တမက်ရပြီးတိုင်းရှစ်စစ်တက်သွားတာမဟုတ်ဘူးနော်ပြန်ပြီးတော့ဥရိယဘယဉ္ဇဉ်ကပြန်ဆင်းတယ်အဲ့ဒီကပြန်ရှုရအဲ့ဒီမှာဆက်ပြီးတော့ဥရိယဗျာညာကအဖြစ်ပြညာကနေပြန်ရှုဝိပဿနာညာနေအစဉ်စဉ်တက်ပုံနေဟောသွားတယ်။နောက်တက္ကရာကံမိမဲ့ညာဆိုက်ပြီးတော့ဟောဖူဝင်စားပုံပြန်ဟောတယ်။ ဟောပြီးတာနဲ့တခါပြန်ပြီးတော့ဥရိယဗျာညာကနေစပြီးအာထုပုံလေးပြန်ဟောတယ်။အဲ့ဒီကနေအနာဂမ်မိမက်ဆိုင်ဘုံဝင်စားပုံတွေဟောပြီးတဲ့အခါမှာတရားသိမ့်သွားတယ်။အဲ့ဒီလိုတရားသိမ့်သွားတဲ့အခါတရားဏိကုံးချုပ်သွားတဲ့အခါကျတော့အာလုံလေးပြင်လေးရမန္တလေးဘွဲတစိတ်တော်ရမယဆရာတော်ဘုရားကြီးအာလုံကတီလုံးဆရာတော်ကြီးဟာအနာဂမ်အရိယာပုဂ္ဂိုလ်ကြီးပဲ။ဘာပုဂ္ဂိုလ်ကြီးလဲအနာဂံအရိယာပုဂ္ဂိုလ်ကြီးပဲသူပြီးတော့အာလုံကဆုံးဖြတ်တော်မူကြတယ်ဆရာတော်ဘုရားကြီးတရားမဟောခင်ကလည်းပဲသူများကိုယ်တိုင်သဘောကျတဲ့အတိုင်းကျင့်ပြီးတော့တွေ့တဲ့ကိုယ်တွေ့တရားဟောမယ်လို့ဆရာတော်ဘုရားကြီးကဝန်ခံပြီးတော့ဟောတာဒါဆရာတော်ဘုရားကြီးကိုယ်တိုင်သူကိုယ်တိုင်တွေ့သွားတဲ့ကိုယ်တွေ့တရားတွေအဲ့ဒီမှာကိုယ်တွေ့တရားတွေဟောပြီးတော့အဲ့ဒီကနေပြီးတော့ခဲ့တဲ့တော်ရမှာအာထုတ်အဲ့ဒီကနေပြန်လာပြီးတော့တီးလုံးမှာတခါပြန်ပြီးတော်ရဆောက်တည်အာထုတ်တယ်အဲ့ဒီလိုအာထုတ်တဲ့အခါမှာတနေ့မှာဘုန်းကြီးတို့ရေချိုးစိတ်လေးရှိပုံရပါတယ်ဆယ်လေးပါနေအဲ့ဒီတော်ထဲမှာရေကန်ကိုအဲ့ဒီမှာဆရာတော်ဘုရားကြီးကသွားတော်ပြီးရေချိုးတာရေသုံးတတ်တာကပိယတကကြီးကလည်းပဲဒီနေ့ရေသွာချိုးမလို့ဆရာတော်ဘုရားကြီးစာကြည့်ခန်းမှာစာကြည့်နေတယ်စာနေအဲ့ဒီဆရာတော်ဘုရားကြီးကိုစာကြည့်နေတဲ့ဆရာတော်ကြီးကိုဥချပြီးတော့မှသူရေချိုးစိတ်သွားတယ်အဲ့ဒီမှာရေချိုးစိတ်သွားလို့ရေချိုးစိတ်ရောက်တဲ့အခါကျတော့တီလုံးဆရာတော်ကြီးကအဲ့ဒီမှာရေချိုးပြီးတော့ဟောကမ်းမော်ကိုတက်လာပြီးသင်ခန်းလဲနေတယ်အဲ့ဒီမှာကပိယတကကြီးအတင်းအံ့ဩသွားငါစိုးစိုးကဆရာတော်ကြီးကိုကတော့ခဲ့တာကတော့ပြီးမှတွေ့ခဲ့တာအခုဆရာတော်ကြီးကရေချိုးပြီးတက်လာတယ်အဲ့ဒီမှာတအံတော်ဖြစ်နေတဲ့အချိန်မှာတီးလုံးဆရာတော်ကြီးကကပ္ပိယကြီးကိုမြင်ပြီးတော့ဟဲ့ကပ္ပိယဒီเจ้าကိုဒီနေရာတွေမဲ့ရပ်ပြစီလုံးဝနှုတ်ပြလိုက်တယ်အဲ့ဒီမှာနှုတ်ပြလိုက်တဲ့အတွက်ကြောင့်ကပ္ပိယတကကြီးပြောခွင့်မကျုံနောက်မှပဲဒါကြီးပြောရတယ်ဒါကြောင့်အဲ့ဒီလိုဆရာတော်ဘုရားကြီးဟာခက်တဲ့တော်ရမှာအနာဂံမိမဉ္ဇဉ်ပူဇဉ်ဆက်ရောက်အနာဂံအရိယာကြီးဖြစ်အဲ့ဒီကနေဆက်လက်ကြိုးစားအားထုတ်သွားတဲ့အခါကျတော့နောက်ဆုံးကိလေသာအသောကုန်ခံပြီးတော့ယဟန္တာရောမဖြစ်နိုင်ဘူးလားဖြစ်နိုင်တယ်လေအချိန်ကြီးအများကြီးပဲအားထုတ်သွားတယ်အဲ့ဒီမှာခုကပ္ပိယကြီးမြင်ရတဲ့အချိန်မျိုးဆိုရင်ဆရာတော်ဘုရားကြီးဟာတခက်ကိုယဟန္တာပုဂ္ဂိုလ်ကြီးပဲအဲ့ဒီယဟန္တာပုဂ္ဂိုလ်ကြီးဖြစ်တဲ့တီလုံးဆရာတော်ဘုရားကြီးကနေပြီးတော့အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကြီးစံတော်တော်မူသွားတဲ့နောက်တီလုံးဆရာတော်ကြီးတပည့်ဖြစ်တဲ့ဆရာတော်ဥမင်စုသားမင်းကွန်တော်ရဆရာတော်ဘာဆရာတော်လဲဘုန်းကြီးတို့မင်းကွန်တောင်မှာမင်းကွန်တောင်ယူမှာအဲ့ဒီဆရာတော်ကြီးဥမင်စုသားဆိုတာလေပဲဒီတီလုံးဆရာတော်ဘုရားကြီးရဲ့ငယ်ចောင်းသားဘုံဟာကိုရင်လေးဘုံဟာတွေကဆရာတော်ဘုရားကြီးထံမှာပရိယတ္တိစာပေတင်ကြသင်အံပြီးတော့နောက်ဆုံးရွေတော်ရလာတဲ့အခါကျတော့ဆရာတော်ဘုရားကြီးရဲ့ကျင့်စဉ်အတိုင်းတသွေမတိန်လိုက်နာပြီးတော့ဒီအပ္ပမဒသတိပဋ္ဌာန်ကျင့်စဉ်တွေကိုကျင့်ကြံပွားများအားထုတ်တဲ့ဆရာတော်ကြီးနောက်ဒီဆရာတော်ကြီးဟာလည်းပဲတရားတွေပေါ့မြောက်ပြီးတော့အဲ့ဒီအချိန်အဲ့ဒီခါကာလကဓမ္မင်းကိုတော့ရမှာယဟန္တာမထေရကြီးပဲလို့ထင်ရှားကြော်စောတော်မူတဲ့မထေရကြီးဖြစ်ပါလေ။လာလာသမျှယဟန်ရှင်လူအလုံးပြည့်တမျှကိုဒီအပ္ပမနာသတိပဋ္ဌာန်ကျင့်စဉ်လေးဟောကြားပြတတ်။အဲ့ဒီကနေပြီးတော့သို့တော်ဒီသတိပဋ္ဌာန်ကျင့်စဉ်ဟာနှစ်ပေါင်းတော်တော်ကြာတိတ်ပြီးတော့မပေါ်လွင်ဘူးပေါ့။တိမ်ငုတ်နေတယ်လို့ပဲသို့တော်အာထုတ်တဲ့ပုဂ္ဂိုလ်တွေလည်းအာထုတ်နေကြတယ်ပေါင်းမြောက်တဲ့ပုဂ္ဂိုလ်တွေလည်းပေါင်းမြောက်နေကြတယ်အဲ့ဒီအထဲမှာဒီမင်းကွန်တော်ရဆရာတော်ကြီးရဲ့ဌာနမှာမင်းကွန်ဇေတဝန်လောင်းလျာဖြစ်တဲ့ဦးဇင်လေးဥနာယရရောက်လာပြီးတော့စာပေတွေတင်ကြတယ်အဲ့ဒီကျောင်းတိုင်းနဲ့ကပ်ပြီးတော့စာတင်တိုင်းမှာစာပေတွေတင်ကြစာရီပုချက်စာရီတင်အန်းစာအုပ်နဲ့မျက်နှာကိုမပြတ်ဘူးလို့ဆိုပါတယ်ဒီဆရာတော်ကဇာတိကျူးစားနေတယ်တို့တို့ရုပ်ဖန်ရုပ်အန္တရာယ်စင်းနေတယ်အဲ့ဒီမှာတနေ့မင်းကွန်တော်ရဆရာတော်ကြီးဟာကျောင်းစဉ်လှည့်ပြီးတော့လှက်ပတ်ပြီးတော့ကြီးစုစစ်စည်းတဲ့အခါ အဲ့ဒီမင်းကိုဇေတဝန်လောင်းလျာဖြစ်တဲ့ဥနာရကိုတွေ့တဲ့အခါဥစဉ်စာရီကြိုးစားလာကြည်လားဆရာတော်ရဲ့မိတယ်ဥစဉ်စာရီကြိုးစားလာကြည်လားလို့မိတဲ့အခါမှာအဲ့ဒီဘာကြောင့်ဒီလောက်စာရီကြိုးစားနေတာလဲလို့မိတော့အဲ့ဒီဥစဉ်ဥနာရကလည်းလွယ်လွယ်ပဲတပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့ပြောတဲ့ဘာလိုချင်လို့လဲနိဗ္ဗာန်အဲ့ဒီလိုနိဗ္ဗာန်လိုချင်လို့ပါဗျာလို့ပြောတော့ဒီမင်းကိုတော့ရဆရာတော်ကြီးကဘာမေးရှိလိုက်လဲဆိုတော့နိဗ္ဗာန်လိုချင်တာများกว่าတဲ့ဘူတံဘူတတော်ပတ္တိဆိုရင်နိဗ္ဗာန်ရပါတယ်ဘူတံဘူတတော်ပတ္တိတဲ့ဆိုကြည့်စမ်းမနောက်တစ်ခါအေးဒါတိလောက်တူတူလေးဟာဘလောက်လေးနေတယ်ဆိုတာကြည့်ဘူတံဖြစ်နေတာကိုဘူတာတော်ဖြစ်နေတဲ့အတိုင်းပတ္တိရှုဝိပဿနာဆိုတာမဖြစ်တာကိုရှုတာလားဖြစ်တာရှုတာလားမပေါ်တာကိုရှုတာလားပေါ်တာရှုတာလားမထင်ရှားတာကိုရှာပြီးရှုတာလားထင်ရှားတာကိုရှုတာလားဒါဘူတံဘူတာတော်ပတ္တိရဲ့အဓိပ္ပာယ်ပဲအဲ့ဒီတော့ထင်ရှားတဲ့အာယုန်တိုင်းကိုယုတ်ကထင်ရှားရင်ယုတ်ကိုရှုနံကထင်ရှားရင်နံကိုရှုထင်ရှားတဲ့ယုတ်နံပေါ်ကထင်ရှားတဲ့အာယုန်ကိုရှုသွားရင်မင်းနိဗ္ဗာန်ရပါလေကွာဆရာတော်ကြီးတရားတူတူလိုရင်းလေးပဲပြီးလိုက်ဒါပေမဲ့ဒီဥနာရရာစပီကိုပဲအတင်းလိုချင်နေတာဖြစ်တော့တရားဘက်ကမလိုက်စားနိုင်သေးဘူးအဲ့ဒီမှာစပီတွေသင်ချာတက်မြောက်တဲ့အခါကျတော့စာကြဘုံကြီးဖြစ်စာကြဘုန်းကြီးဖြစ်တဲ့ကစာရီပုချ်စာချနာမည်ကြီးတဲ့ခါကျတော့စာတင်သားတန်ခါရီများများလာတဲ့ကဆရာတော်ကသူ့ဝရိယအတိုင်းစာရီကိုအထူးကြိုးစားပြီးပုချပေးတယ်အဲ့ဒီလိုပုချတဲ့ခါကျတော့စာတင်သားတန်ခါပိုင်းဆရာကစာပေဟုလိလလိုက်စားမှုအားနည်းတော့ဆရာတော်ကြီးစိတ်တကျအဲ့ဒီမှာစာကြဘုန်းကြီးဖြစ်တဲ့ဆရာတော်ဥနာရတာစိတ်တကျပြီးတော့ငါအပင်မခံပြီးတော့ဘလို့ကြိုးစားပြီးချမ်းနေပြီမယ်သူတို့မလိုချင်ရင်ရမှာမဟုတ်ဘူးကဲဘာပဲဖြစ်ဖြစ်ငါပရိယတ်တိနဲ့အချိန်ကုန်လို့မဖြစ်ဘူးပฏิပတ်ဖြစ်တယ်အပ္ပမာရတတိပဌံကျင့်စဉ်ကိုဒီဆရာတော်ကြီးထံမှာငါကျင့်မှာပဲဆိုပြီးဆရာတော်ကြီးထံမှာတရားဝင်တာအဲ့ဒီမင်းကိုတော့ရဆရာတော်ကြီးထံမှာတရားဝင်တော့ဆရာတော်ဘုရားကြီးကကုတီဘုဒ္ဓံဘုဒ္ဓတော်ပတ္တိအဲ့ဒီအဆုံးအမလေးတိုင်းပဲဒီအပ္ပမနာတတိပဌံရှုမှတ်ပုံလေးကိုသင်ကြားပေးတယ်။အဲ့ဒီကနေပြီးတော့ဒီတတိပဌံရှုမှတ်နည်းလေးကိုကောင်းကောင်းပိုင်ပိုင်နိုင်နိုင်ရပ်သွားတဲ့အခါမှာဒီဇေတဝန်ဆရာတော်လောင်းလျာတခဲ့ကိုတွန်းရတဲ့တပားချောင်းလေးနဲ့ပင်ပင်ပန်းပန်းဆင်းဆင်းရဲရဲခံပြီးတော့နှစ်ပေါင်းများစွာပေါင်းပြောင်းအောင်ကြိုးစားခဲ့တယ်။နေနေလေးအားထုတ်ခဲ့တာမဟုတ်ဘုန်းကြီးတို့လူဘုန်းကြီးတို့ယောဂီများလူခုနှစ်ရက်တူဆယ်ရက်တူမဟုတ်နှစ်ပေါင်းကြာရင်ပေါင်းမြောက်အောင်ကိုတကယ်တမ်းကြိုးစားကြစားဘသူနဲ့မှလည်းစကားမပြောဘူးဘသူနဲ့မှလည်းမတွေ့ဘူးတွမ်းရထိုင်လျောက်ဒီဣရိယာပုတ်၄ပါးကိုဒီတတိပဌံကျင့်စဉ်အတိုင်းရှုမှတ်နေတယ်အဲ့ဒီလိုတတိပဌံကျင့်စဉ်အတိုင်းကျင့်လို့တရားတွေပေါင်းမြောက်လာတဲ့အခါကျတော့ तू စဉ်းစားတယ်မြတ်စွာဘုရားရှင်ကုရုမြတ်ကြီးဟာတပ္ပိညုတ္တရွှေဉာဏ်တော်ကြီးရလို့ဘုရားဖြစ်တဲ့အခါမှာမေတော်ခမေတော်များကိုမိမိတွေ့တဲ့တရားနဲ့ပြန်ကြည့်စုဆက်ခဲ့တယ်။ငါလေးပဲငါမိဘဆွေမျိုးသားချင်းကိုငါတရားနဲ့ပြန်ကြည့်စုဆက်မယ်။အဲဒီမှာဆရာတော်ဘုရားကြီးဟာသူ့ရဲ့ဇာတိရရွာကိုပြန်သွားတယ်။ဇာတိရရွာပြန်သွားပြီးတော့အဲဒီမှာတရားပေးတယ်တရားဟောတယ်သူတရားဟောတယ်နာမဲလို့မရှိဘူးသူတရားဟောတယ်နာမဲလို့မရှိဘူးကိစ္ဆံတော်ဝါကိစ္ဆမီတိပါဇာနာတိသွားရင်သွားတယ်လို့ရှုထိတော်ဝါထိတော်မီတိပါဇာနာတိရရင်ရတယ်လို့ရှုနိသိဏောဝါနိသိဏောမီတိပါဇာနာတိထိုင်ထိုင်နေရှုတရားနောဝါတရားနောမီတိပါဇာနာတိလျောင်းရင်လျောင်းတယ်လို့ရှုမြင်မြင်နေရှုကြားကြားတယ်ရှုရှုခိုင်းတာဘယ်သူကမှစိတ်ဝင်စားဘာကြောင့်လဲဆိုတော့အဲ့ဒီခေအဲ့ဒီခါကဘုန်းကြီးတို့ဘာဝနာတရားအားထုတ်တဲ့ပုဂ္ဂိုလ်မရှိဘူးဘာဝနာတရားဟောတဲ့ပုဂ္ဂိုလ်ဆိုလို့ထင်ရှားတဲ့ပုဂ္ဂိုလ်မျိုးပြရလို့ရှိရင်လေဒီဆရာတော်ကြီးတို့တစ်လောက်ပဲရှိတယ်အဲ့ဒီလိုဒီဝိပဿနာကျင့်စဉ်တရားကိုဟောတဲ့ပုဂ္ဂိုလ်မရှိတော့လူတွေကမနာဘူး မနာဘူးတော့မနာတတ်ဘူးအဲ့ဒီအချိန်လုံးကဟောတဲ့တရားကလည်းပဲဒါနကြောင့်တိလာကြောင့်ဒါပဲဟောတာပဲရလက်တရားတွေပဲရှိတာအဲ့လိုဆိုတော့ဒီကျင့်စဉ်တရားကိုဟောတဲ့အခါဘသူမှစိတ်ဝင်စားဘူးဘာလို့ဟောနေမှလည်းမသိဘူးအဲ့ဒီလိုကိုဆွေမျိုးသားချင်းဟောလို့လည်းမရဘူးတခြားရိုက်ပါသူရိုက်ပါသားလည်းမရဘူးအဲ့ဒီမှာရိုက်ရော်မှရှိတဲ့ဆရာတော်တန်ဃာတော်တွေကလည်းပဲသဘောမကျဘူးဘာလို့လာဟောနေတာလည်းမသိဘူးဒီကောင်အဲ့ဒီလိုပဲပြည့်မြညာဒါနဲ့သူနဲ့ကြောင်းနေပဲတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကတော့ယဉ်နှီးတော့အဲ့ဒီမှာဥစဉ်ဥနာရတာထံလာတယ်လာပြီးတော့ဥစဉ်ဘာလို့သူများမကြိုက်တဲ့တရားတွေကိုတော့ဟောနေရတာလဲကိုတော့ဟောတဲ့တရားတွေဘယ်သူမှလည်းဟောတာမဟုတ်ဘူးသူများမဟောတဲ့တရားတွေကိုတော့ဘာလို့ဟောနေရတာလဲဆိုတော့အဲ့ဒီမှာဒီဇေတဝန်ဆရာတော်လောင်းလျာဖြစ်တဲ့ဥစဉ်ဥနာရတာကသူများမဟောတဲ့တရားဟောတော့မင်းတို့မနာဘူးတဲ့တရားနာရတာပေါ့ကွာတဲ့မှတ်တယ်နော်သူများမဟောတဲ့တရားကိုဟောတဲ့အခါမနာဘူးတဲ့တရားနာရတာပေါ့ကွာတဲ့အဲ့ဒီမနာဘူးတဲ့တရားတိုင်းနာပြီးမင်းတို့ကျင့်တော့သူများမတွေ့သေးတဲ့တရားတွေမင်းတို့တွေ့သွားမှာပေါ့ကွာကဲစကားလေးကကောင်းသလားမကောင်းဘူးလားသူများမဟောတဲ့တရားကိုဟောတော့မနာဘူးတဲ့တရားနာလိုက်ရအဲ့ဒီမနာဘူးတဲ့တရားတိုင်းလိုက်နာပြီးကျင့်သုံးရင်သူများမသိသေးတဲ့တရားတွေသူတို့မသိရဘူးလားမသိရဘူးသူများမတွေ့တဲ့တရားတွေမတွေ့နိုင်ဘူးလားတွေ့နိုင်တယ်အဲ့ဒီတိုင်းဒီမင်းကုန်းစီတုံးဆရာတော်နောက်လျာကသူ့ရဲ့တငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကိုပြောခဲ့တယ်ဒါပေမဲ့ဘသူမှတရားကိုနာမဲ့ပုဂ္ဂိုလ်ကျင့်မဲ့ပုဂ္ဂိုလ်မရှိတော့ကဲငါဒီနေရာတော့ဖြင့်နေလို့မဖြစ်တော့အောက်ပြေအောက်ရွာပဲဆင်းတော့မယ်ဆိုပြီးတော့အောက်ပြေအောက်ရွာပဲဆင်းလာရှင်းလာပြီးတော့မြို့လာဆိုတဲ့ရွာကနေမြို့ကနေစပြီးတော့တရားဟောတယ်။အဲ့ဒီမှာလေပဲတန်ဃာတော်တွေကတိတ်ပြီးတော့လက်မခံဘူး။တန်ဃာတော်တွေလက်မခံတယ်လို့တန်ဃာလက်မခံရင်လူကလည်းလက်မခံဘူး။ဒါပေမဲ့လို့ဆရာတော်ကြီးဟာငါ့ရဲ့အတ္တနောမတိနဲ့ဟောတာမဟုတ်ဘူးတဲ့။ဒီတတိပဋ္ဌာနသုတ်တန်ကြီးဆိုတာမြတ်စွာဘုရားဟောတဲ့ပါဠိတော်ကြီးတွေကြည့်လိုက်။ဒီတတိပဋ္ဌာနသုတ်တန်ကြီးကိုမြတ်စွာဘုရားအတိနဲ့ဟောခဲ့တာ။အတိလင်းဟောခဲ့တဲ့အထဲမှာဒီတတိပဋ္ဌာနသုတ်တန်တရားပဲမြတ်စွာဘုရားကအာမခံချက်ရဲရဲနဲ့ဟောခဲ့တာ။ငါဘုရားဟောတဲ့တရားကသာကျင့်ရင်ဘယ်နှစ်ဘယ်နှလဘယ်နှစ်ရက်အတွင်းမှာတရားရနိုင်တယ်ဆိုတာအာမခံချက်ရဲရဲပြီးဟောတာဒီသုတ်တန်တစ်ခုပဲရှိတယ်။အဲ့ဒါနဲ့သူတို့ကြိုက်ဖို့မကြိုက်ဖို့တည်းငါဘုရားကြိုက်ဖို့ဘုရားဟောတဲ့တရားပဲဟောတယ်ဆိုပြီးဟောတယ်။နောက်ကြတော့တခါကြီးတူကငါလည်းပဲသူလည်းဝိပဿနာဘာဝနာဝါသနာပါတဲ့ပုဂ္ဂိုလ်တရားနဲ့အလေလာလည်းရှိတဲ့ပုဂ္ဂိုလ်ဆိုတော့ကဲငါလည်းဒီဆရာတော်ကြီးတရားကိုတရားနာပြီးကျင့်ကြည့်အောင်မယ်ဆိုပြီးအဲ့ဒီမှာဆရာတော်ကြီးထံသွားပြီးနာကျင့်အဲ့ဒီမှာကျင့်ကြံအထုတာလည်းရက်ပိုင်းလေးမဟုတ်ဘူးနော်လာပေါင်းများစွာကျင့်တာတခါလေဒီပရိပုဂ္ဂိုလ်ဇောင်းပေးပြီးတော့လာပေါင်းများစွာအထုတာအဲ့ဒီမှာတခါရင်းဟာလည်းပဲတရားသဘောကြီးပေါ့အဲ့ဒီမှာဟုတ်တယ်ဟိတကယ်တရားတွေတွေ့တာတကယ်တရားတွေသိလာပြီအဲ့ဒီမှာသူ့ရဲ့မိတ်ဆွေတွေကိုပြောတယ်သူ့ရဲ့မိတ်ဆွေတွေကလိုက်ပြီးအားထုတ်တယ်သူ့ရဲ့ဆွေမျိုးသားချင်းတွေပြောတယ်အဲ့ဒီကနေတဖြည်းဖြည်းတဖြည်းဖြည်းဒီတတိပဋ္ဌာန်ကျင့်စဉ်နေအဲ့ဒီမှာကျေပြန့်လာအဲ့ဒီကနေကျေပြန့်လာတဲ့အခါကျတော့ဆရာတော်တန်ဃာတော်တွေလည်းဝင်အောင်အားထုတ်ပြီးတော့တရားတွေပေါင်းပြောက်ကြသဘောကျကြအဲ့ဒီကနေမှဆရာတော်တပါးဒီဆရာတော်ကြီးမှကြောင်းပိုင်မရှိဘူးဒီလိုပဲပြင့်နေနေရလိုက်ပြီးတရားပြပေးတယ်အဲ့ဒီမှာတထုံမျိုးကိုကြောင်းတစ်ကြောင်းတီထောင်ပြီးတော့ဒီဆရာတော်ကြီးကိုပြင့်ပြီးလှူမယ်ဆိုပြီးလှူတဲ့အခါဆရာတော်ကြီးကဩမတို့ရဲ့သာသနာတမိုင်းကိုပြန်ကြည့်မယ်ဆိုရင်ဒီတထုံဟာသာသနာစခဲ့တာမြန်မာနိုင်ငံကိုသာသနာစခဲ့တာဘယ်နေရာကစခဲ့တာလဲတထုံကစခဲ့တာအဲ့ဒီလိုတထုံကစခဲ့တဲ့အတွက်ကြောင့်ငါဒီနေရာတထုံကနေပြီးတော့သာသနာပြုရင်ငါအောင်မြင်မှာပဲအဲ့ဒီမှာလက်ခံမယ်ဆိုပြီးတော့ဆရာတော်ဘုရားကြီးကတထုံအဲ့ဒီမှာကြောင်းပေါ့လက်ခံလိုက်တယ်လက်ခံလိုက်တဲ့အခါမှာမိမိကိုယ်၌ကမင်းကွန်တော်ရကလာခဲ့တာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒီမိမိရဲ့ဆရာကိုလည်းဂုဏ်ပြုတဲ့အနေအဖြစ်မင်းကွန်ဆိုတာနဲ့ပါတယ်အဲ့ဒီမှာဇေတဝန်မြတ်စွာဘုရားရဲ့ဇေတဝန်ကျောင်းတော်ကိုလည်းပဲအာယုံပြုပြီးတော့မင်းကွန်ဇေတဝန်ကျောင်းတိုင်းဆိုပြီးတော့အဲ့ဒီမှာတည်ထောင်တယ်အဲ့လိုတည်ထောင်ပြီးတရားတွေပြသလိုက်တာအဲ့ဒီမှာမြန်မာနိုင်ငံမှာဒီတတိပဋ္ဌာန်ကိုကြဲကြဲပြန့်ပြန့်ကြီးသိလာတာဒီမင်းကုန်းစီတုံးဆရာတော်ပဲ အဲ့ဒီကနေပြန်နံပြီးတော့သူ့ရဲ့တတိပဋ္ဌာန်တရားတွေလာရောက်ပြီးတော့အထုကြတဲ့ယဟန်ရှင်လူတွေမြောင်များစွာထဲမှာအထင်ရှားဆုံးပုဂ္ဂိုလ်များကိုပြောပါဆိုရင်မဟာစီဆရာတော်နဲ့တောင်ပုလူဆရာတော်ဓမ္မင်းကုန်းစီတုံဆရာတော်ကြီးရဲ့တပည့်နှစ်ပါးပဲဒီဆရာတော်ကြီးနှစ်ပါးရဲ့အထုခဲ့တဲ့ကြောင်းတွေဒီကနေ့ထီအောင်သွားကြည့်တထုံမြို့မှာဒီနေ့ရှိတယ်ဓမ္မဟာစီဆရာတော်ဘုရားကြီးအထုသွားတဲ့ကြောင်းတောင်ပုလူဆရာတော်ဘုရားကြီးအထုတ်သွားတဲ့အကြောင်းဆိုတော့ဒီနေ့တရားရှိတယ်။အဲ့ဒီမှာဆရာတော်ဘုရားကြီးရဲ့တရားတွေကိုဒီဆရာတော်ကြီးတွေအထုတ်လို့ပေါ့မြောက်အခြားအခြားဒီပေါ့မြောက်တော်မူသွားတဲ့ဆရာတော်တွေလည်းရှိပါတယ်။အဲ့ဒီမှာဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းပဲမြန်မာနိုင်ငံမှာမြတ်စွာဘုရားဟောထားတဲ့အထက္ခဒါကျမ်းကိုပြုစုတာပထမဦးဆုံးကျမ်းပြုဆရာတော်အထက္ခဒါကျမ်းကြီးနှစ်ကျမ်းကိုပြုသွားတယ်ပါဠိလိုရေးသွားတာအဲ့ဒီလောက်စာပေတတ်တဲ့ဆရာတော်ဘုရားကြီးဖြစ်ပါလေအဲ့ဒီမှာအဲ့ဒီဆရာတော်ဘုရားကြီးဟာဒီတရားတွေတတိပဌာန်ကျင့်စဉ်အတိုင်းပဲညွှန်ကြားပြီးတော့ကိုကိုယ်တိုင်လည်းပဲဆရာတော်ဘုရားကြီးကကျင့်ကြံအထုတ်တယ်ပြင်းပြင်းထန်ထန်လာလာသမျှတပည့်ပရိသတ်များကိုလည်းဟောပြောပြီးတော့သင်ကြားပြီးတော့အထုတ်စေလို့အဲ့ဒီမှာဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းဘုန်းကြီးတို့မြန်မာနိုင်ငံမှာယဟန္တာလို့ကြော်ကြားတော်မူတယ်မထင်မြတ်ကြီးပဲယဟန္တာနဲ့ပုဂ္ဂိုလ်တို့များဆိုတဲ့စာအုပ်ကြီးကိုဖတ်ကြည့်လိုက်ဒီဆရာတော်ကြီးဟာယဟန္တာဆိုပြီးထင်ရှားကြွကြားတယ်အဲ့ဒီမှာထင်ရှားကြွကြားတာမှာသူ့ရဲ့ဇာပနာအကြောင်းကိုဖတ်ရရင်သိအံ့ဩစရာကောင်းတာဆရာတော်ဘုရားကြီးရဲ့ရုပ်ဆင်းအင်္ဂါတွေဟာတခါနဲ့တင့်တယ်ပြီးတော့လန့်နေချီထားတာကြည်လင်တင့်တယ်နေတဲ့အတွက်ကြောင့်မို့တခါတကမပိဋကတ်ကဆရာတော်ဘုရားကြီးရဲ့မိသင်းဂျုံမှုဇာပနာကိစ္စကိုလုံးဝကန့်ကွက်ပြီးတော့တခါနဲ့အားလုံးကဆရာတော်ဘုရားကြီးယုတ်လကိုအထိမခံအကိမခံအားလုံးကကာဝေရတယ်။အဲ့ဒီမှာယဟန်တွေကတစ်ဖက်ဒီလူထုပိဋကကတစ်ဖက်အဲ့လိုဖြစ်သွား။နောက်ကြတော့မှဒီဆရာတော်ဘုရားကြီးရဲ့တပည့်ကြီးများဖြစ်ကြတယ်။တောင်ပုလူဆရာတော်နဲ့မဟာစီဆရာတော်ဘုရားကြီးများကြွလာပြီးတော့အားလုံးပိဋကကိုရှင်းလင်းပြပြီးတော့မှအဲ့ဒီမှာဇာပနာမိသင်းကျူခံတာ။အဲ့ဒီလောက်ဒီဆရာတော်ဘုရားကြီးရလေပဲအင်မတန်ထင်ရှားကြောကြားတော်မူတဲ့ဆရာတော်ဘုရားကြီးအဲ့ဒီဆရာတော်ဘုရားကြီးထံကနေပြီးတော့ဒီအပ္ပမာဒဆိုတဲ့တတိပဌာန်ကျင့်စဉ်ကိုလက်ဆင့်ကမ်းပြီးတော့ဒီတရားတွေကိုညွှန်ကြားပြသကြတယ်ဆရာတော်နှစ်ပါးတခြားတင်ရှားတဲ့ဆရာတော်တွေရှိပါသို့တော့ဒီလောက်မတင်ရှားတောင်ပုလူဆရာတော်ဘုရားကြီးကမ္ဘာနိုင်ငံအသီးသီးတရားတရားတွေတတိပဌာန်ကျင့်စဉ်တွေကိုဟောကြားခဲ့တယ်ဂျေဇုရောရှင်မာစီဆရာတော်ဘုရားကြီးကမ္ဘာနိုင်ငံအသီးသီးတရားဒီတတိပဌာန်ကျင့်စဉ်တွေပြန်နာမြန်မာနိုင်ငံအတွင်းမှာလည်းပဲရိတ်တာပေါင်းရိတ်တာကွဲပေါင်း900ကျော်တိအောင်ပြန့်နှံ့သွားအောင်တတိပဌာန်ကျင့်စဉ်တွေကိုညွှန်ကြားပေးတော်မူခဲ့တယ်။အဲဒီလိုညွှန်ကြားပေးတော်ဒီဆရာတော်ကြီးနှစ်ပန်းဟာလည်းပဲကိုယ်တိုင်ပေါ့မြောက်ဒီဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာလည်းပဲကိုယ်တိုင်ပေါ့မြောက်အောင်ဆရာတော်ဘုရားကြီးထမ်းမှအားထုတ်တယ်။အဲဒီလိုအားထုတ်ပြီးတော့အကြောင်းအားလျော်စွာမိမိရဲ့ဘာကြီးဘုန်းကြီးမော်လမြိုင်မြို့ကတိုက်ကြောင်းကလေးဆရာတော်အဲ့ဒီတိုက်ချောင်းဆရာတော်မကျမ်းပါတဲ့အတွက်ကြောင့်မို့အဲ့ဒီမှာဒီဆရာတော်မာစီဆရာတော်နောင်လျာဖြစ်တဲ့ဆရာတော်တောဖနအဲ့ဒီမှာဆရာတော်လိုက်ဆရာတဲ့အခါမှာဒီမင်းကုန်းစီတုံမှာတရားအထုံနေတယ်ဆိုတော့စီတုံဆရာစီတုံမှာလာပြီးပင့်ရတာပင့်ပြီးတော့အဲ့ဒီမှာပင့်သွားတဲ့အခါဆရာတော်ကြီးကျမ်းမာကြီးပြုစုရင်ဆရာတော်ကြီးစံတော်မူတဲ့အခါဇာပနာကိစ္စပြီးပြီးတဲ့အခါမှာတိုက်တာရဲ့ကိစ္စတွေကိုစာပေတွေပူချတစ်ဖက်ကနေ့မှာစာပေပူချညမှာဒီမာစီဆရာတော်လောင်းလျာလေးပဲမာစီဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်ဥတော်မနာလေးပဲအဲ့ဒီမှာတောင်ချာရဲ့ရှူချာလေးမှာအမြဲတမ်းတရားအထုတ်တော်မူတယ်ခုအဲ့ဒီနေရာလေးကိုလက်ရှိဆရာတော်ကြီးကမာစီဆရာတော်ဘုရားကြီးတရားပေါင်းမြောက်တော်မူတဲ့နေရာဆိုပြီးတော့အတိအမှတ်အထိတ်အမှတ်ကြောက်တိုင်လေးစိုက်ထားတာကိုဖူးတွေ့ရပါတယ်ဆရာတော်ဘုရားကြီးဟာအချိန်ရတိုင်းအချိန်အလတ်တိုင်းဒီစာပေပို့ချမှုပြီးပြီဆိုတာနဲ့ပဲအဲ့ဒီတောင်ချားလေးတွေဝင်ပြီးတော့အဲ့ဒီမှာပဲတရားအထုံနေတော့တယ်အဲ့လိုအထုံနေတယ်ဒီဆရာတော်ဘုရားကြီးရန်ကုန်မာစီသာသနာရေးတာကြီးလက်ခံပြီးတော့အဲ့ဒီမော်ရမြိုင်တောင်ဝိုင်းကနေကြွတဲ့ခါမှာကြွတိုင်းကြွတိုင်းဆရာတော်ဘုရားကြီးကတပါးတဲ့အဲ့ဒီသူကျင့်ခဲ့တဲ့အထုခဲ့တဲ့နေရာကိုသွားသွားပြီးတော့တတိပြုတယ်အဲ့ဒီမှာကိုယ်တိုင်လည်းပြန်ပြီးအထုတ်တယ်အဲ့ဒီလိုအထုခဲ့အဲ့ဒီကနေပြီးတော့ဆရာတော်ဘုရားကြီးဟာတရားတွေပေါင်းမြောက်တဲ့အခါမှာမြတ်စွာဘုရားရှင်လည်းပဲကိုယ်တိုင်တရားတွေသိတဲ့အခါမေတော်ခမေတော်များကိုတရားဖြင့်ကျေးဇူးဆက်ပြီးဟောခဲ့တယ်။ မိမိရဲ့တရားဆရာဖြစ်တဲ့ဇေတဝန်ဆရာတော်ဘုရားကြီးဟာလည်းပဲမိမိကိုယ်တိုင်အားထုတ်လို့တရားတွေပေါင်းမြောက်တဲ့အခါမှာတရားနဲ့ကျေစုဆက်တဲ့အနေနဲ့အဲ့ဒီမှာကျေစုဆက်တရားဆိုပြီးတော့မိဘဆွေမျိုးသားချင်းများကိုရရွာပြန်ပြီးဟောခဲ့တယ်။အဲ့တော့မိမိလည်းပဲမိမိရဲ့ကျေစုရှိတဲ့ကျေစုရှင်မိဘများဆွေမျိုးများအားလုံးကိုတရားနဲ့ပြန်ကျေစုဆက်မယ်ဆိုပြီးဆရာတော်ဘုရားကြီးဟာစေကွန်ဇာတိရရွာမှာပြန်ပြီးတော့အဲ့ဒီမှာမေတော်ကြီးကတော့ငယ်စဉ်ကတည်းကကွယ်လွန်သွားတော့ခမေတော်ကြီးရှိတယ်။အချာအချာဆွေမျိုးသားချင်းတွေရှိတယ်။ပထမဦးဆုံးဒီပုဂ္ဂိုလ်တွေကိုဒီမှာတတိပဋ္ဌာန်တရားအဖြစ်မိမိကြင်ကြံအားထုတ်လို့ပေါင်းမြောက်တော်မူတဲ့တရားအဖြစ်ပြန်ပြီးတော့ကျေးဇူးဆက်တရားတွေပြသခဲ့တယ်။အဲ့လိုပြသခဲ့တော့အဲ့ဒီကနေစပြီးတော့ဆရာတော်ဘုရားကြီးကတရားတွေပြသလိုက်တဲ့နောက်ဆုံးရန်ကုန်မြို့တတိယစာဦးတွင်ကနေပြင်ဝဉ္ကြီးကျဦးနုကနေပြင့်ပြီးတော့ရန်ကုန်မြို့သာသနာရေးတံမှာပြင့်ပြီးတော့ကိုးကွယ်လို့အဲ့ဒီနေရာကိုဗဟုထားပြီးတော့သာသနာပြုလိုက်တာဘုန်းကြီးတို့မြန်မာနိုင်ငံအတွင်းမှာတရားရိပ်တာကွဲပေါင်း900ကျော်ရှိတယ်ဘယ်လောက်ရှိလဲ900ကျော်ရှိတယ်နိုင်ငံများမှာဆိုရင်သီရိလင်္ကာနိုင်ငံဘင်္ဂလားဒေ့ရှ်နောက်ပြီးတော့ထိုင်းနိုင်ငံမှာဆိုတော့အများကြီးပဲထိုင်းနိုင်ငံမှာတရားတွေဆရာတော်ဘုရားကြီးရဲ့တရားတွေနဲ့ပြတ်တန်နေတဲ့ဌာနတွေအများကြီးပဲရှိတယ်။အဲဒီတော့အမေရိကန်အင်္ဂလန်စတဲ့နိုင်ငံများစွာမှာမာဇီဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းတခါရင်သာသနာပြုပေးလို့အဲဒီမှာကျင့်စဉ်အတိုင်းကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်တွေမြောက်များစွာရှိတယ်။အဲဒီမြောက်များစွာတွေကကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကျေးဇူးတော်ရှင်တောင်ပုလူဆရာတော်ဘုရားကြီးများနောက်ဆုံးခန္ဓာဝန်ချသွားတဲ့အချိန်ဒီဆရာတော်ဘုရားကြီးနှစ်ပါးဟာလည်းပဲဘုန်းကြီးတို့မြန်မာနိုင်ငံမှာယဟန္တာလူကြော်ကြားတော်မူတဲ့ဆရာတော်ကြီးနှစ်ပါးဖြစ်ပါတယ်။ဒီသတိပဋ္ဌာန်ကျင့်စဉ်ကိုကျင့်လာတဲ့လက်ဆင့်ကံသေဆောင်လာတဲ့တမိုင်းချောင်းလေးကိုဘုန်းကြီးတို့ယောဂီများဒါသိစေခြင်းလို့ဘယ်အရာပဲဖြစ်ဖြစ်ပေါ့မိမိတို့စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်တခြားလုပ်ငန်းပဲဖြစ်ဖြစ်မိမိတို့ဆောင်ရွက်မဲ့လုပ်ငန်းစဉ်ခိုင်မာဖို့လိုတယ်ဥမာအဖြစ်စီးပွားရေးလုပ်မယ်ဒီပုဂ္ဂိုလ်နဲ့စီးပွားရေးဖက်ဆက်ပြီးတော့လုပ်မယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့တမိုင်းဟာကောင်းတဲ့တမိုင်းစဉ်ခိုင်မာဖို့လိုအပ်တယ်နောက်ပြီးတော့ဒီကုမ္ပဏီနဲ့မိမိတို့ဆက်ဆက်ပြီးလုပ်လို့မယ်ဆိုရင်ဒီကုမ္ပဏီရဲ့ကောင်းတဲ့တမိုင်းစဉ်ရှိဖို့လိုအပ်တယ်ဒီလိုမဟုတ်ဘဲနဲ့အဲ့ဒီကုမ္ပဏီနဲ့သွားပြီးဖက်ဆက်သွားလုပ်ရင်ဒုက္ခရောက်သွားမှာပေါ့မကြခင်ပျက်စီးသွားရင်ခက်သွားမှာပေါ့အဲ့ဒီလိုပဲတရားမှလည်းပဲဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်ကျင့်စဉ်ဟာမြတ်စွာဘုရားဟောခဲ့ပြီးတော့ဘုရားရှင်ရဲ့တပည့်တော်ကအဆင့်ဆင့်ကနေပြီးတော့လက်ဆင့်ကသေဆောင်လာခဲ့အဲ့လိုသေဆောင်လာခဲ့တဲ့ဒီတရားတွေကိုကိုယ်တိုင်လည်းကျင့်ပွားအခြားခြားလာနာသမျှအားလုံးကိုလည်းပဲယဟန်ရှင်လူများကိုလည်းညွှန်ကြားပြသတဲ့ဆရာတော်တွေကိုယ်တိုင်ကိုယ်တိုင်ဟာအားလုံးအရိယာပုဂ္ဂိုလ်တွေကြီးတယ်ပဲကြီးတယ်အဆင့်ကိုကြည့်လိုက်နော်မြန်မာနိုင်ငံရောက်လာတဲ့ရှင်သောနာရှင်ဥဒ္ဓရာကိုကြည်လိုက်ပုထုဇဉ်လားယဟန္တာလားအဲ့ဒီကနေပုဂံကိုရောက်သွားတဲ့ရှင်အရဟံပုထုဇဉ်လားယဟန္တာလားအဲ့ဒီကနေအစဉ်အဆက်ဟိုမှာပခံဒီပေးရင်အဲ့ဒီကနေရွှေဘူဟောနမောဆရာတော်တီလုံးဆရာတော်ပုထုဇဉ်လားယဟန္တာလားယဟန္တာပုဂ္ဂိုလ်ကြီးတွေအရိယာပုဂ္ဂိုလ်ကြီးတွေအဲ့ဒီကနေပြီးတော့ဆက်လက်လဲအလေတော်ရဆရာတော်ကြီးဟောနောက်ပြီးတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးဟောယန္နာပုဂ္ဂိုလ်ကြီးအဲ့ဒီကနေလက်ဆင့်ကံပြီးသေဆောင်လာခဲ့တဲ့တောင်ပုလူဆရာတော်ကြီးမဟာစီဆရာတော်ကြီးဟောယန္နာပုဂ္ဂိုလ်ကြီးအစဉ်အဆက်အခုမိမိတို့အားထုတ်နေတဲ့တရားဟာအလွယ်အမှန်မရှိဘူးခိုင်မာတယ်ဆိုတာလေးကိုနည်းနည်းသဘောပေါက်ဖို့လိုပါနဲ့အခုမှစပြီးတော့တီထွင်ပြီးဟောတဲ့တရားမဟုတ်ဘူးဒီအပ္ပမာဒဆိုတဲ့တတိပဋ္ဌာန်ကျင့်စဉ်တရားဟာတကယ်ကိုအစင်းစင်လက်ဆင့်ကံသေဆောင်လာခဲ့တဲ့ပုဂ္ဂိုလ်ရာတကယ်ကိုခိုင်မာတဲ့ပုဂ္ဂိုလ်ဒီနောက်ဆုံးပရိယတ္တိမကျွမ်းကျင်တဲ့ပုဂ္ဂိုလ်တပါးမှမပါအောင်ပရိယတ္တိစံပေတွေကျွမ်းကျင်တဲ့ပုဂ္ဂိုလ်တွေကြီးတယ်ကဲနောက်အဲ့ဒီဒီနှစ်ပါးကနေပြီးလက်ဆင့်ကံပြီးတော့ပြီးခဲ့တဲ့တပည့်တော်ကတွေကြည့်လိုက်အောင်တောင်ပုလူဆရာတော်ကြီးမှလည်းတောင်ပုလူဆရာတော်ဘုရားရဲ့တပည့်တော်ကတွေလက်ဆင့်ကံပြီးတော့အခုဟောပြောညွှန်ပြနေတယ်ဘယ်ဆရာတော်ကြီးဆိုတာဘုန်းကြီးတို့လည်းမသိဘူးမဟာစီဆရာတော်ဘုရားကြီးရဲ့သာသနာမှာတော့မဟာစီဆရာတော်ဘုရားကြီးရဲ့တပည့်တော်ဝါကလည်းလက်ဆင့်ခံပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုတခါလေကဘာအနှံ့ပြတ်တာပြီးတော့နေတဲ့ဆရာတော်ဘုရားကြီးတွေရှိတယ် ွေတော်ကုန်းဆရာတော်ဘုရားကြီးချမ်းမြေ့ရိတ်တာဆရာတော်ဘုရားကြီးတတ္တမရံတိဆရာတော်ဘုရားကြီးဒီကနေ့ဟောဒီဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးဓမ္မစီဆရာတော်ဘုရားကြီးရဲ့လက်ရင်တပည့်ကြီးတွေပဲဒီဆရာတော်ဘုရားကြီးတွေကကဘာအရရကိုဒီတတိပဋ္ဌာန်ကျင့်စဉ်ကိုပဲကင်ထားပြီးတော့မူထားပြီးတော့တတိပဋ္ဌာန်ကျင့်စဉ်အတိုင်းဟောပြောနေတယ်။ဘာကြောင့်လဲဆိုတော့အကုန်လုံးကိုဒီဆရာတော်၄ပါးကိုတရားကြီးတို့အားလုံးသုံးသပ်ကြည့်လိုက်ကြသမား။ဒီမှာဆရာတော်ဘုရားကြီးဥတိလန္ဒဆိုတာဥတိလန္ဒဘိဝန္တ။မြန်မာနိုင်ငံမှာဘိဝန္တဆိုတဲ့ပုဂ္ဂိုလ်ဟာအင်မတန်ရှားပါးပါလေ။ဒီဘိဝန္တဆိုတဲ့နောက်ကတတ်နိုင်ပြီဆိုရင်စတ္တပိတ္တပုဂ္ဂိုလ်တွေပါ။နောက်ပြီးတော့ရွှေတောင်ကုန်းဆရာတော်ဘုရားကြီးကြည်လိုက်ပါအရှင်ပန္တိတာဘိဝန္တချမ်းမြေ့ရိတ်တာဆရာတော်ဘုရားကြီးကိုကြည်လိုက်ပါအရှင်သနကဘိဝန္တရွှေတတ္တမရံတိဆရာတော်ဘုရားကြီးကိုကြည်လိုက်ပါအရှင်ကုန္ဒလဘိဝန္တတကယ့်မဟာစီဆရာတော်ဘုရားကြီးထံကနေပြီးတော့ဒီတတိပဌံကျင့်စဉ်ကိုကိုယ်တိုင်လည်းပဲပေါင်းမြောက်အောင်ကျင့်ကြံအားထုတ်ပြီးတော့အဲ့ဒီကိုယ်တိုင်ကျင့်တဲ့ကိုထွေတရားတွေကိုအလုံးလန္နာသမျှပြိတ္တတွေကိုမြန်မာနိုင်ငံနဲ့နာမကကပ္ပနိုင်ငံအရရအတီးတီးကိုလက်ပတ်ပြီးတော့သာသနာပြုတော်မူကြတဲ့ဒီဆရာတော်ဘုရားများရဲ့ဂုဏ်ရည်တွေကိုပြန်ကြည့်လိုက်ရင်အမှားပါတစ်ခုမှမရှိဘူးဒါကြောင့်မို့မိမိတို့ဒီနေ့အားထုတ်မဲ့ဒီတတိပဌံတရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်ဟောကြားပြီးတော့အဲ့ဒီကနေလက်ဆင့်ကမ်းပြီးတပြည့်အစဉ်စဉ်တော်ကအစဉ်စဉ်လက်ဆင့်ကံသိဆောင်လာခဲ့တာဒီကနေ့ဒီအချိန်ထိအောင်ဘုန်းကြီးတို့ရဲ့လက်ထက်ရောက်သည့်ထိအောင်ဒီတတိပဌံကျင့်စဉ်ဟာဒီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်လို့အလွယ်မှမရှိဘူးဒီကျင့်စဉ်အတိုင်းတကယ်ကျင့်ကြံအားထုတ်သွားရင်အဲ့ဒီအားထုတ်သွားတဲ့ပုဂ္ဂိုလ်စိတ်ဆင်းရဲရောမကင်းနိုင်ဘူးလားကိုယ်ဆင်းရဲရောမကင်းနိုင်ဘူးလားဟောခန္ဓာအပယ်ဆင်းရဲရောမကင်းနိုင်ဘူးလားခန္ဓာဆင်းရဲတန္တရာဆင်းရဲရောမကင်းနိုင်ဘူးလားတကယ်ချင်းမှာတကယ်အလုတ်လို့ပါတကယ်ကင်းနိုင်မှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကလည်းပဲသူဟောတဲ့ဒီတတိပဋ္ဌာန်သုတ်တန်ကြီးကိုအပိုင်း၃ပိုင်းခွဲပြီးဟောပေးတယ်ဘယ်နှပိုင်းဟောပေးလဲပထမပိုင်းအနေအားဖြင့်တရားကိုကြီးညာချက်ပေးပြီးဟောခဲ့တယ်ပထမပိုင်းတရားကိုကြီးညာပြီးဟောခဲ့တယ်ဒုတိယအလယ်ပိုင်းမှာကျင့်စဉ်နေဟောခဲ့တယ်အလယ်ပိုင်းမှာဘာတွေဟောခဲ့လဲကျင့်စဉ်နေဟောခဲ့တယ်အဆုံးပိုင်းမှာကြတော့ရဲရဲတောက်အမှတ်ခံချက်ပေးပြီးတော့ငါဖျားဟောတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုသာလိုက်နာပြီးတော့ရိုးရိုးတည်တည်ကျင့်ကြံအားထုတ်ရင်အလွန်ကြာမှ9နှစ်ပါกว่าတရားရဖို့အတွက်အလွန်ကြာရင်ဘယ်နှစ်တည်းလဲတဏ္ဉံလေးတဲ့ပုဂ္ဂိုလ်များအတွက်ပြောတာအလင်းအလတ်ဉာဏ်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်လပဲအာထုတ်กว่าတဲ့ဘယ်နှလတည်းလဲခုနှစ်လပဲအာထုတ်တယ်ဒီတဲ့ဉာဏ်ထင့်မြတ်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ပဲအာထုတ်တော့ယဟန္တာဖြစ်နိုင်တယ်ခန္ဓာဆင်းရဲတန္တရာဆင်းရဲလုံးဝလွတ်နိုင်တယ်ဘယ်နှစ်ရက်အာထုတ်တယ်လဲအဲ့ဒီလိုရဲရဲအာမခံပြီးဟောတဲ့သုတ်တံဟာကြမ်းကံပေါင်းများစွာဘိတ္တကတုံမူကိုလှန့်ရှားကြဒီသုတ်တုတ်ပဲရှိတယ်မြတ်စွာဘုရားရဲရဲကြီးအာမခံပြီးဟောခဲ့တာဒါကြောင့်မို့ဘုန်းကြီးတို့ကလည်းပဲဒီတတိပဌံတရားဟာတကယ်ကိုမြတ်စွာဘုရားကိုယ်တိုင်အာမခံကြရဲရဲပြီးဟောခဲ့တယ်ဒီဟောခဲ့တဲ့တတိပဌံတရားကိုလိုက်နာပြီးတော့ကိုယ်တိုင်ကျင့်သုံးပြီးတော့ကိုယ်တိုင်လာလာသမျှပြိတ္တတွေကိုလမ်းညွှန်ပေးတယ်အလုံးယဟန်တော်တန်ဃာတော်တွေတမိုင်းစဉ်ကိုကြည်လိုက်ရင်လည်းအလုံးဟာကိလေသာကင်းတော်မူတဲ့ပုဂ္ဂိုလ်တွေကြီးတယ်ပဲ။ဒါကြောင့်မို့ဒီတတိပဌံတရားတကယ်တမ်းသာပေါ်ပေါ်မြောင်မြောင်အားထုတ်ရင်တကယ်အဲ့ဒီခန္ဓာဆင်းရဲတန္တရာဆင်းရဲဒီအောင်မကင်းနိုင်ဘူးလားဗျာ။ဒါကြောင့်မို့ဒီကနေ့တော့ဘုန်းကြီးတို့ယောဂီများကိုဒီကနေ့တတိပဌံရဲ့ဒါတမိုင်းစဉ်လေးကိုပဲဘုန်းကြီးဒီနေ့ပြောပြမယ်။ဟုတ်တယ်မလား။နောက်ရည်တည်ကြရင်ဘုန်းကြီးအပိုင်း၃ပိုင်းနဲ့ကအလဲပိုင်းကျင့်စဉ်ကိုစပြီးဟောမယ်။ဘာကိုဟောမှာလဲ။တရားအထုတ်တယ်ဆိုတာဒီတရားအထုတ်ဤကိုပိုင်းပိုင်းနိုင်နိုင်သဘောမပေါက်ဖဲနဲ့အထုတ်လို့ရပါမလား။ တတိပဌံတရားအာထုပုံကိုဘုန်းကြီးပိုင်ပိုင်နိုင်နိုင်အာထုနိုင်အောင်ဘုန်းကြီးဟောပေးမယ်ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာဘုန်းကြီးကိုဓမ္မဂတိကအဖြစ်သင်မပေးခဲ့ဘူးကမ္မထံဆရာအဖြစ်သင်ပေးခဲ့တယ်ဆရာတော်ဘုရားကြီးဟာဘုန်းကြီးကဓမ္မဂတိကနေလက်ဓမ္မဂတိကလုပ်ဖို့အတွက်စည်ရင်ပေးမလို့အဲ့တော့စည်ရင်ပေးမလို့ဆိုတော့ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့ဥပဒ္ဒကဆရာတော်ဘုရားကြီးရဲ့အနိကအလုအကျွေးပြုစုခဲ့တဲ့ပုဂ္ဂိုလ်ပါဆရာတော်ဘုရားကြီးရဲ့ကြွတဲ့ခရီးစဉ်ဒီမှာပြည်တွင်းခရီးစဉ်ဒီမှာဘုန်းကြီးနောက်တော်ဘာကလိုက်ပြီးတော့ဆရာတော်ဘုရားကြီးကိုပြုစုပေးနေတဲ့အနိကပုဂ္ဂိုလ်ပါအဲ့ဒီလိုဆိုတော့ဘုန်းကြီးဘာပဲလုပ်လို့ဆရာတော်ဘုရားကြီးကိုရှောက်ထားပါလေတပည့်တော်ဘုရားဓမ္မဂတိကအဖွဲတိုးချဲ့ပြီးဖွဲ့နေလို့တပည့်တော်ဓမ္မဂတိကအဖွဲတဲ့လိုက်မလို့ဘုရားရှောက်တယ်အဲ့လိုရှောက်တော့ဆရာတော်ဘုရားကြီးကဓမ္မဂတိကပေါ်ပါလေကဲဓမ္မဂတိကပေါ်သလားမပေါ်ဘူးလားကဲယံဒီမေရိကနိုင်ငံကိုလာကြွနေတာကဓမ္မဂတိကညီအားကြီးပဲကမ္မထမ်းဆရာတော်နေတယ်ဟုတ်တယ်မို့လားကမ္မထမ်းဆရာအတော်နေတယ်နော်ကြွတဲ့ပုဂ္ဂိုလ်တွေမှာဓမ္မဂတိကပဲများတယ်မြန်မာနိုင်ငံမှာလည်းဓမ္မဂတိကညီဘုန်းကြီးတို့ရက်ွက်တန်းရက်ွက်တန်းမှာကြည့်လိုက်အဲ့ဒီမှာပိုစတာလေးတွေချိန်ထားတာညီဓမ္မဂတိကပြည့်လို့ပုံတော်လေးတွေနေလေဒါပေမဲ့ကမ္မထမ်းဘုန်းကြီးကနေတယ်ဒါကြောင့်ဆရာတော်ဘုရားကြီးကဓမ္မဂတိကပေါ်ပါလေတဲ့ကမ္မထံဘုန်းကြီးကရှားတယ်။ဥစဉ်နဲ့ကမ္မထံတရားကိုပြတော့တေချာလေးသင်ပေးမယ်ဆိုပြီးတော့ဘုန်းကြီးကမာစီဆရာတော်ဘုရားကြီးကိုယ်တိုင်ဒီတရားစစ်ပုံစစ်နည်းကစမေးပုံမေးနည်းကစဘုန်းကြီးကိုသင်ကြားပေးထားတာပါ။ဆရာတော်ဘုရားကြီးဟာဓမ္မဂတိကတည်းပါမဖြစ်စေချင်ပါဘူး။ကမ္မထံဆရာအကောင်တယောက်ပဲဖြစ်စေချင်တယ်ဆိုပြီးတော့ဘုန်းကြီးကိုကမ္မထမ်းဆရာဖြစ်ဖို့ပဲသင်ကြားပေးပြီးတော့ဘုန်းကြီးရဲ့သက်တော်30အရွယ်မှာမဟာစီသာသနာရိပ်သာကြီးယောဂီပေါင်းအဲ့ဒီချိန်ကတန်မှန်အချိန်မှတောင်ယောဂီပေါင်း400ကျော်ရှိပါတယ်ဆရာတော်ဘုရားကြီးသက်တော်တင်ချာရှိစဉ်ကတကယ်တင်းညာရာသီရောက်ပြီဆိုရင်4000ရှိပါတယ်အဲ့ဒီလောက်များပြားပါတယ်အဲ့ဒီမှာဘုန်းကြီးကိုဆရာတော်ဘုရားကြီးကကမ္မထမ်းဆရာဖြစ်နေရန်ဝငငယ်လေးရှိသေးတဲ့အချိန်မှာဘုန်းကြီးကိုကမ္မထမ်းဆရာဖြစ်နေခန့်အပ်ပြီးတော့ညွှန်ကြားပေးတာပါဒါကြောင့်မို့ဘုန်းကြီးကအခုတတိပဌံအပိုင်း၃ပိုင်းနဲ့ကနေပြီးတော့မနေ့ဖန်ကစပြီးတော့ကျင့်စဉ်အပိုင်းကိုဟောမယ်ကျင့်စဉ်အပိုင်းဟောပြီးတဲ့အခါကျတော့ပထမပိုင်းဖြစ်တဲ့ရနိုင်တဲ့အကျိုးတရားတွေကိုပြန်ဟောမယ်ရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးရက်လေးက9ရက်ဆိုတော့9ရက်အတွင်းလေးကိုပဲဘုန်းကြီးတို့ခြုံငုံပြီးတော့ဟောသွားမယ်။ရနိုင်တဲ့အကျိုးတရားကိုဟောပြီးနောက်ဆုံးမြတ်စွာဘုရားရဲရဲတောက်အာမခံခဲ့တဲ့ဘုန်းကြီးတို့ဒီမှာ9နှစ်9လ9ရက်အတွင်းမှာငါဘုရားဟောတဲ့တရားကိုဒီတိုင်းအားထုတ်ရင်ဒီလိုဖြစ်မယ်ဆိုတာကိုအာမခံချက်လေးပေးတာကိုဘုန်းကြီးဟောပြမယ်။အဲ့တော့အပိုင်းဘယ်နှပိုင်းလဲ3ပိုင်းဒီ3ပိုင်းလေးကိုဘုန်းကြီးဒီနေ့ဒီတရားပတ်မှာဘုန်းကြီးဆုံးအောင်ဟောပြသွားမယ်เนาะဒါကြောင့်မို့ဒီကနေ့တော့ဒီတတိပဌံရဲ့တမိုင်းစဉ်လေးနဲ့ပဲဒီနေ့တရားသင်အောင်เนาะဒါကြောင့်ဒီတတိပဌံကျင့်စဉ်အတိုင်းမြတ်စွာဘုရားရှင်ကိုရုဏာကြီးဟောတော်မူခဲ့တဲ့လမ်းစဉ်အတိုင်းတတိပဌံတရားတွေကိုမိမိတို့ရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်းကဲဆုတောင်းမြဝေအောင်နော်ဘုန်းကြီးတို့ဒါရန်ကုန်မြို့မှာဘုန်းကြီးလုပ်ပေးတဲ့အစီအစဉ်တိုင်းလေးလုပ်ပေးမယ်ဘုန်းကြီးချပေးမယ်နော်ဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြေဧကြီးပေမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလိုထိုးထိုးဘဝကျင်လေရလေဒုက္ခပိတံရှမ်းမန်အပေါင်မကောင်းဟူသည်မြတ်မတွေးရပင်မကောင်းဟူသည်မြတ် မကြရပေတပ္ပဣစ္ဆာမင်္ဂလာကိုရွေကတတိုင်ရစေတော်ယနေ့ယခုပြုပြုသမျှမြတ်ဘာဂကိုမိဘဆရာမျိုးတဟာနှင့်ကိုမဆောင်ကြံကိုဆောင်နကံအရင်စ၍ရှိသမျှလုံးစုံဘုံ31ဖြည့်ဖြည့်သမျှဝိနည်းရာတို့ရကြပါစေပေငါဝေသည်မြာထွေတာတုခေါ်စေတော်အမြယူတော်မူကြပါကုန်လောတာတုတာတုတာတုအမြယူတော်မူကြပါကုန်လောတာတုတာတုတာတုအမြယူတော်မူကြပါကုန်လောတာတုတာတုတာတုအရင်ဆင်မြေနာကိုမေတ္တာလေးပွားလိုက်ကြအောင်ဆိုနော်ဘုန်းကြီးရှေ့ကနေတိုင်ပေးမယ်နောက်ကလိုက်ပြီးတော့ဆိုပြီးပွားရအောင်အရင်ဆင်မြေနာနေအလုံးသတ္တဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာဖြင့်
ကိုယ်စိတ်နှပြချမ်းသာစွာဖြင့
်မိမိတို့ခန္ဓာဝန်ကို
မိမိတို့ခန္ဓာဝန်ကို
ရွေးဆောင်နိုင်ကြပါစေ
ရွေးဆောင်နိုင
်ကြပါစေအယံဆေမျက်နှာနေအလုံးသတ္တဝါတွေပြေရန်ကင်းကြပါစေပြေရန်ကင
်းကြပါစ
ေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင
်းကြပါစေ
ကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ
ကို
ယ်စိတ်နှပြချမ်းသာစွာနှင့်မိမိတို့ခန္ဓာဝန်ကို
မိမိတို့ခန္ဓာဝန်က
ိုရွေးဆောင်နိုင်ကြပါစေ
ရွေးဆောင်နိုင်ကြပါစေ
အယံဆေမျက်နှာနေအလုံးသတ္တဝါတွေပြေရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ
က
ိ
ု
ယ်
ဆင
်း
ရဲကင်းကြပါစေ
ကိုယ်စိတ်နှပြချမ်းသာစွာဖြင့်
ကိုယ်စိတ်နှပြချ
မ်းသာစွာဖြင့်မိမိတို့ခန္ဓာဝန်ကို
မိမိတို့ခန္ဓာဝန်က
ိုရွေးဆောင်နိုင်ကြပါစေသာဓုသာဓုအာ တရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်သတိပဋ္ဌာန်ဒေသနာတော်မှာလာတဲ့အတိုင်းလိုက်နာကျင့်သုံးနိုင်ကြပြီလျင်ဓမ္မနန္ဒဝိဟာရကျောင်းထက်ကြီးရဲ့သာသနာပြုလုပ်ငန်းအဝဝတွေကိုဆရာတော်ဘုရားများနဲ့လက်တွဲပြီးတော့သာသနာပြုနိုင်ကြတဲ့မြို့ကောင်းသားမြို့ကောင်းသမီးများဖြစ်ကြပါစေ။